တော်တဲ့နာဇာ3ရက်နေ့ခရစ်တက္ကရ2008ခုနှစ်စက်တင်ဘာလ2ရက်နေ့ရန်ကုန်တိုင်းမင်္ဂလာတော်မြို့နယ်တမိုင်းဝင်ကျက်ကလောက်စီတော်မြတ်ကြီးအနေရှိကျက်ကလောက်ပရိယတ်ဒီစာသင်တိုက်မဂ္ဂဝိပဿနာဓမ္မယိတ္တမှကျင့်ပပြုလုပ်အပ်သော50ချိန်မြောက်မဂ္ဂဝိပဿနာဒိဋ္ဌံတရားစခန်းဘွဲမှာပဋိစ္စသမုပ္ပါဒ်တရားတော်များဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့ပဋိစ္စသမုပ္ပါဒ်တရားတော်အရာတန္တရာကျင်လည်တဲ့တယုတ်တကံတန်ထာဟာ9မျိုး10မျိုးရှိတယ်လို့ဒီလိုဆိုထားပါတယ်အဲ့ဒီရှင်မျိုးကဘာတွေလဲဆိုလို့ရှိရင်မူလနဲ့ဖျားသစ္စာနဲ့ကို၄ခုအလှော်အင်္ဂါ12ပါးတရားကိုများနဲ့သုံးပါးအစ၂ရာမူလဝ3ဝနဲ့ကာလ3ဖြာအချင်း28တရားကိုအလွယ်ကျက်မှတ်သိစေအတ္တိတန္တရာမှလိုကြောင်းဒီဆိုတဲ့အတိုင်းပဲတန္တရာမှလို့ဖို့ရန်အတွက်ဟောဒီ8တရားကိုပြထားတာဖြစ်ပါတယ်ဒီတော့ဟောဒီ7ွယ်ကိုလေးလာသဘောပေါက်နေမယ်ဆိုရင်တန္တရာမလို့ဖို့ရန်အတွက်နီလန်ကောင်းကလေးတွေရပါလိမ့်မယ်လို့ဒီလိုမှတ်ရမှာပါဒီတော့ပရမဆုံးအသွဲကမူလနှစ်ဖြာမူလစရာကတန္တရာကျင်လည်ခြင်းရဲ့အကြောင်းဘယ်လိုလဲမေးရင်အဝိဇ္ဇာနဲ့တဏှာအဝိဇ္ဇာတဏှာတရားနှစ်ပါးနဲ့တန်ត្រာကျင်လည်တဲ့ဆိုတာသိခဲ့တဲ့အတွက်တန်ត្រာမှလွတ်ချင်ရင်အဝိဇ္ဇာနဲ့တဏှာကိုသတ်ဒါမှတန်ត្រာမှလွတ်မယ်နောက်သစ္စာနှစ်ခုဆိုတာကသစ္စာ၄မျိုးရှိတဲ့အထက်မှာတန်ត្រာကျင်လည်တဲ့နေရာမှာသစ္စာ၂မျိုးနဲ့ကျင်လည်တယ်အဲ့ဒီ၂မျိုးကသမုဒိယသစ္စာနဲ့ဒုက္ခသစ္စာဟုတ်ပြီအဲ့ဒီသစ္စာတရားနှစ်မျိုးနဲ့တန်ត្រာကျင်လည်ပါတယ်တန်ត្រာကျင်လည်ခြင်းမှရက်ချင်ပါတယ်ဆိုရင်တော့ဟောဒီသစ္စာတရားနှစ်ပါးကိုပယ်နိုင်အောင်ကြိုးစားရမှာပဲဘယ်လိုနည်းနဲ့ပယ်မလဲဆိုရင်အဲ့ဒီသစ္စာနှစ်မျိုးထဲမှာအကြောင်းသစ္စာကသမုဒိယသစ္စာအကျိုးသစ္စာကဒုက္ခသစ္စာအကျိုးဒုက္ခသစ္စာကြီးကိုတော့သွားပယ်လို့မရဘူးပေါ့လေဒီတော့အကျိုးဒုက္ခသစ္စာမရခြင်းမဘူးဆိုရင်အကြောင်းသမုဒိယသစ္စာကိုပယ်နိုင်အောင်ကြိုးစားရမယ်နော်အဲဒါကြောင့်အကြောင်းသမုဒိယသစ္စာပယ်ဖို့ရန်အတွက်မဏိတော်ကဝိပဿနာ9မျိုးနဲ့ရှင်ပြီးတော့ဘုန်းကြီးတို့ကျေးဇူးပြုပေးခဲ့ပါတယ်နော်အဲဒီလိုဝိပဿနာတရားတွေအားထုတ်လို့အကြောင်းသမုဒိယသစ္စာဆိုတဲ့တဏှာလောဘပယ်တတ်နိုင်မယ်ဆိုရင်အကျိုးဒုက္ခသစ္စာတွေလည်းငြိမ်းလို့ဒီသစ္စာတရားနှစ်ပါးကိုပယ်ပြီးတော့နောက်ဆုံးနိရောဓသစ္စာဆိုတဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ခွင့်ရပါလိမ့်မယ်လို့ဒီလိုမှတ်ပါတော့။အဲဒီတော့ခဏကျေးဇူးပြုရမယ့်အတွေ့က၄ခုအလွှာပါတယ်လေ။အလွှာ၄မျိုးရှိတယ်ပေါ့နော်။အလွှာ၄မျိုးရှိတယ်ဒါတော့နံပါတ်1အလွှာကဘယ်လိုလဲလို့မေးရင်အဝိဇ္ဇာနဲ့သင်္ခါရဒါနံပါတ်1အလွှာပရိစ္ဆသမုပ္ပါဒ်စဝိုင်းထဲမှာအကံကြီး၄ကံကံပြီးတော့ပြထားတယ်အကံတကံသည်အလွှာတစ်ခုအကံတကံသည်အလွှာတစ်ခုအကံ၄ခုရှိတဲ့အတွက်အလွှာဘယ်နှခုလဲအကံ၄ခုရှိတော့အလွှာ၄ခုအဲ့တော့အလွှာစရာကဘုန်းကြီးတို့ဒီပါဠိလိုတော့သင်္ခေပပေါ့သင်္ခေပစရာကမြန်မာလိုတော့တိုက်ရိုက်ပြန်လိုက်မယ်ဆိုရင်တော့အချင်းချုပ်ထားတာလို့ဒီလိုအဓိပ္ပာယ်ရပါတယ်အချင်းချုပ်ထားတာဆိုတော့သူအုပ်စုလို့နဲ့သူဂရုလေးဖွဲ့ထားတဲ့သဘောလို့ဒီလိုပြောမယ်ဆိုလည်းပြောလို့ရတာပေါ့နော်အဲ့ဒီတော့သူအုပ်စုလေးနဲ့သူရှိနေတော့နံပါတ်1အုပ်စုကနံပါတ်1အလွှာကဝိညာဏယုတ်တလာယရဏဖတ်တဝေဒနာဘယ်နှမျိုးလဲဒါ5မျိုးရှိတာကိုဟုတ်လားနံပါတ်2အုပ်စုကအဝိဇ္ဇာနဲ့သင်္ခါရနံပါတ်1အုပ်စုကဝိညာဏယုတ်တလာယရဏဖတ်တဝေဒနာ နောက်တစ်ခါနံပါတ်3ဩစုဆိုတဲ့နံပါတ်3အလွာကတဏှာရဲ့ဥပါဒံရဲ့ကာမဘဝရဲ့ဟောဘယ်နှမျိုးလဲလဲ3မျိုးရှိတယ်။နောက်နံပါတ်4ဩစုနံပါတ်4အလွာကတော့ဇာတိနဲ့သရမရဏလို့ဒီလိုမှတ်လိုက်ပါနော်။ဇာတိရဲ့သရမရဏရဲ့ဒါကနံပါတ်4ဩစုနံပါတ်4အလွာဟောရလားပရိသတ်သမုပ္ပါဒ်တရားတော်မှာအဲ့ဒါလောက်တင်ကုန်ပြီလားမေးတော့ဒီလိုမဟုတ်သေးဘူးဆက်ဟောထားတာလည်းရှိသေးတယ်အဲ့ဒါတွေကဘာတွေလဲဆိုရင်သောကပရိဒိဝဒုက္ခဒေါမနတဥပါယတာပါဠိတမပါတယ်မဟုတ်လားဘယ်နှပါလဲ၅ပါသောကရဲ့သောကဆိုတာကတော့စိုးရိမ်တဲ့သဘောပရိဒိဝဆိုတာငိုရတဲ့သဘောမျက်ရည်ကျတဲ့သဘောဒုက္ခဒေါမနသတ္တရာကိုယ်ဆင်းရဲခြင်းစိတ်ဆင်းရဲခြင်းပရိဒီဝဆိုတာပြင်းစွာပင်ပန်းခြင်းဒုက္ခတို့ရောင်လုံးအာကြီးလို့ချိန်မတည့်နိုင်လက်မတည့်နိုင်အယုတ်ကျိုးပြတ်ပင်ပင်ပန်းပန်းဖြစ်သွားတာဒီဥပါယတာနော်အဲ့ဒီလို၅မျိုးရှိတယ်အဲ့ဒီ၅မျိုးကဘလူရဲ့အကျိုးလဲလို့မေးရင်ဇာတိရဲ့အကျိုးဘလူရဲ့အကျိုးလဲသရဏေမရဏကလည်းဇာတိရဲ့အကျိုးဒုက္ခပရိဒိဝဒုက္ခဓမ္မနာတာဥပါယတာ၅မျိုးကလည်းဇာတိရဲ့အကျိုးဟောဇာတိရဲ့အကျိုးပေါင်း9မျိုးဒါကြောင့်ဇာတိပစ္စယသရမရဏဒုက္ခပရိဒိဝဒုက္ခဓမ္မနာတုပါယတာသမောတိဒီလိုဆက်ပြောလိုက်တာပေါ့နော်ဇာတိပစ္စယဇာတိဆိုတဲ့အကြောင်းတရားကြောင့်သရမရဏသရဏေမရဏလည်းဖြစ်တယ်သောကပရိဒေဝဒုက္ခဒေါမနတဥပါယတာသောကပရိဒေဝဒုက္ခဒေါမနတဥပါယတာတို့လည်းပဲဖြစ်တယ်အာလုံပေါင်းဇာတိကြောင့်အကျိုးဘယ်နှမျိုးဖြစ်အဲ့ဒီနဲ့ခုနှစ်မျိုးထဲမှာသရဏနဲ့မရဏကတော့ကျင်းတည်ရမယ့်အကျိုးကျန်တဲ့၅မျိုးကကျင်းတည်ရမယ့်အကျိုးမဟုတ်ဘူးရှောင်လွတ်လွတ်တယ်သရဏနဲ့မရဏကတော့ရှောင်လွတ်လွတ်ရလားမလဘူးအဲဒါကြောင့်ကျင့်သိရမယ့်အကျိုးကိုပဲအင်္ဂါအဖြစ်နဲ့ထည့်သွင်းပြီးတော့ရည်တွက်ထားတယ်။ကျန်တဲ့၅မျိုးကကျင့်သိရမယ့်အကျိုးမဟုတ်လို့အင်္ဂါထဲမှာထည့်သွင်းပြီးတော့မထားပါဘူးနော်။အဲဒါကြောင့်ဇာတိနဲ့သရမရဏသည်နံပါတ်၄အုပ်စုနံပါတ်၄အလွာဒီလိုမှတ်လိုက်ပါနော်။အဲဒါဟောဒီတရားတွေကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဘုန်းကြီးတို့ယောဂီတွေမြတ်စွာဘုရားဟောကြားထားခဲ့တဲ့တရားတော်တွေကပရိစ္ဆသမုပ္ပါဒ်တရားတော်တွေကဘာပြတယ်လဲလို့မေးရင်ဘဝဆိုတာဟာပစ္စုပန်ဘဝတစ်မျိုးတည်းမဟုတ်ဘူးဒါပြတယ်နော်ပစ္စုပန်ဘဝတစ်မျိုးတည်းမဟုတ်ဘူးအတိတ်တုန်းကလည်းဘဝတွေရှိခဲ့တယ်အနာဂတ်မှာလည်းဘဝတွေရှိအောင်မယ်ဟုတ်ရဲ့လားအတိတ်တုန်းကလည်းဘဝတွေရှိခဲ့တယ်အနာဂတ်မှာလည်းဘဝတွေရှိအောင်ပဲဒါမြတ်စွာဘုရားဟောတဲ့တရားဒါကြောင့်မလို့အတိတ်ဘဝပစ္စုပန်ဘဝအနာဂတ်ဘဝအတိတ်နာဂတ်ပစ္စုပန်အတိတ်ပစ္စုပန်အနာဂတ်ဒီလိုဘဝတွေဆက်သွယ်ပြီးတော့လှည့်လည်သွားလာနေတဲ့ဘဝတန်ត្រာသည်ဗုဒ္ဓဘာသာကပြောတဲ့တန်ត្រာပဲဟုတ်ရဲ့လားအခြားခြားသောဘာသာတွေမှာဒီလိုပုံစံရှိကြမှာရှိမယ်။နောက်အတိတ်ဘဝဆိုတာလည်းသူတို့လက်ခံခြင်းမှလက်ခံမယ်။အနာဂတ်ဘဝဆိုတာလည်းလက်ခံခြင်းမှလက်ခံမယ်။အနာဂတ်ဘဝလက်ခံသည့်တိုင်လက်ခံဖို့လက်ခံနေခြင်းမတူဘူး။သူတို့လက်ခံတာသူတို့လက်ခံတဲ့လက်ခံဖို့လက်ခံနေကဘုန်းကြီးတို့အသေးစိတ်မပြောတော့ဘူး။မြတ်စွာဘုရားဟောကြားထားခဲ့တဲ့အတိတ်ပစ္စုပ္ပန်အနာကလက္ခဏာပုံလက္ခဏာနည်းလေးကိုတော့ပြောပြပေးမယ်။နော်။အရိဒမြတ်စွာဘုရားပြောတဲ့ဘဝတန်ត្រာစက်ဝန်းဟာအတိတ်တုန်းကဘာတရားတွေဖြစ်ခဲ့လဲ။အဝိဇ္ဇာနဲ့သင်္ခါရ။ဟောပြီးအဝိဇ္ဇာနဲ့သင်္ခါရ။အဝိဇ္ဇာကမသိတဲ့သဘော။ဘာမသိတာလဲ။တစ္ဆာမသိတဲ့သဘော။အမှန်တရားကိုမသိခဲ့တဲ့သဘောနော်အဲဒီလိုမသိခဲ့တော့သင်္ခါရဆိုတဲ့အလုပ်တွေမလုပ်ခဲ့ဘူးလားလို့ပဲ သင်္ခါရဆိုတာအလုပ်ပဲပြုလုပ်အားထုတ်တာသင်္ခါရနော်အဲ့တော့အလုပ်ဆိုတာကဘောင်းကြီးတို့၃မျိုးရှိတယ်ကာယကံအလုပ်ဝစီကံအလုပ်မနောကံအလုပ်၃မျိုးရှိတယ်အဲ့ဒီ၃မျိုးတည်းမှာဘသူကအဓိကလည်းမရမနောကံကအဓိကအဲ့ဒီမနောကံသည်တရားကိုကောက်လိုက်တော့စေတနာစေတနာသည်အလုပ်သည်ကံစေတနာသည်အလုပ်သည်ကံနော်စေတနာသည်ကံသည်အလုပ်ဒီလိုပြောပေါ့နော်စေတနာသည်ဘာလဲကံသည်အလုပ်အဲ့ဒီစေတနာကိုအကြောင်းပြုပြီးတော့ကာယကံဖြစ်တဲ့ဝစီကံဖြစ်တဲ့မနောကံဖြစ်တဲ့အဲ့ဒီ၃မျိုးကိုအလုပ်လို့ခေါ်တယ်ဒီလိုရဲ့အရင်ကံကစေတနာဖြစ်တဲ့အတွက်စေတနာကောင်းရင်အလုပ်ကောင်းတာပဲကံကောင်းတာပဲစေတနာညံ့ရင်အလုပ်လည်းညံ့တာပဲကံလည်းညံ့တာပဲဒီတော့ကံကောင်းခြင်းမကောင်းခြင်းသည်စေတနာကောင်းခြင်းမကောင်းခြင်းနဲ့ဆိုင်တယ်စေတနာကောင်းနေရင်ကံကောင်းတာပဲစေတနာမကောင်းရင်ကံမကောင်းဘူးနော်အဲ့ဒီတော့ဟောဒီစေတနာကိုဒီနေရာမှာသင်္ခါရလို့နာမည်ပေးထားတယ်အဲ့ဒီသင်္ခါရဘယ်လိုကြောင့်ဖြစ်တုံးအဝိဇ္ဇာကြောင့်ဖြစ်တယ်ဘယ်လိုကြောင့်ဖြစ်လဲအဝိဇ္ဇာကမသိတဲ့သဘောသင်္ခါရကပြုလုပ်အားထုတ်တဲ့သဘောဒီတော့ဘုန်းကြီးတို့ယောဂီတွေပြန်စဉ်းစားကြည့်အတိတ်ကာလတုန်းကတခုခုတော့လောက်ခဲ့ကြတာပဲဟုတ်ရလားဟောဒီအဝိဇ္ဇာနဲ့သင်္ခါရဆိုတဲ့တရားနှစ်ပါးရဲ့အနေထားလေးကိုသုံးသပ်ပြီးတော့အတိတ်ကာလကိုပြန်မြင်အောင်ကြည့်လိုက်မယ်ဆိုရင်အတိတ်တုန်းကတို့အလုပ်တွေလုပ်ခဲ့ဘူးတယ်စဉ်းစားလို့မရဘူးလားရအလုပ်တွေလုပ်ခဲ့ဘူးတယ်ကာယကံနဲ့လုပ်ခဲ့တယ်ဝစီကံနဲ့လုပ်ခဲ့တယ်မနောကံနဲ့လုပ်ခဲ့တယ်အလုပ်တွေမျိုးမျိုးလုပ်ခဲ့ဘူးတယ်နော်အဲ့ဒီလုပ်ခဲ့ဘူးတဲ့အလုပ်တွေတွေမှာကောင်းတာတွေလည်းပါမယ်မပါနိုင်ဘူးလားမကောင်းတာတွေလည်းပါမှာပဲကောင်းတာတွေလည်းပါမယ်မကောင်းတာတွေလည်းပါမယ်နော်အဲ့ဒါကိုပဲဘုန်းကြီးတို့ပါဠိလိုထပ်ပြီးတော့ပြောကြည့်လိုက်မယ်ဆိုရင်ပုံညာဘိသင်္ခါရတဲ့နော်နောက်တစ်ခါအပုံညာဘိသင်္ခါရတဲ့အာနိစ္စာဘိသင်္ခါရတဲ့ဒီလိုရှိတာကိုဒီလိုနာမည်လေးတွေမပေးဘူးလားပေးတာပုံညာဘိသင်္ခါရဆိုတာကကောင်းတဲ့အလုပ်ပေါ့အပုညာဘိသင်္ခါရဆိုတာကအမကောင်းတဲ့အလုပ်။အာနိစ္စာဘိသင်္ခါရဆိုတာကဇံအလုပ်။ဟောဘယ်နှမျိုးလဲ။ဘာတွေလဲပြောပါအောင်။ပုညာဘိသင်္ခါရအပုညာဘိသင်္ခါရအာနိစ္စာဘိသင်္ခါရမြန်မာလိုပြောကြည့်တဲ့ကောင်းတဲ့အလုပ်ရဲ့မကောင်းတဲ့အလုပ်ရဲ့ဇံအလုပ်ဘယ်နှမျိုးလောက်ခဲ့ဟုတ်ပြီသင်္ခါရဆိုတဲ့တရားကလေးကိုကြည့်ပြီးတော့အတိတ်တုန်းကအနေထားလေးတွေပြန်စဉ်းစားလို့ရမရဘူးလားရရတယ်နော်အတိတ်တုန်းကလူဖြစ်သလားနတ်ဖြစ်သလားခွေးချင်းကတိရစ္ဆာန်ဖြစ်သလားဒါတော့မသိဘူးနော်ဒါတော့မသိဘူးဒါပေမဲ့အလုပ်တွေလုပ်ခဲ့တာတော့သိကြတယ်မသိကြဘူးလားပုံညာဘိသင်္ခါရကောင်းတဲ့အလုပ်တွေလည်းပဲလုပ်ခဲ့တယ်အပုညာဘိသင်္ခါရမကောင်းတဲ့အလုပ်တွေလည်းလုပ်ခဲ့တယ်။အာနိစ္စာဘိသင်္ခါရဇံအလုပ်တွေလည်းလုပ်ခဲ့တယ်နော်။၃မျိုးလုံးထဲမှာသိကြတာကတော့ကောင်းတဲ့အလုပ်နဲ့မကောင်းတဲ့အလုပ်ဒါကတော့သိကြတာပေါ့။ဇံအလုပ်ဆိုတာကတော့သိမသိကြဘူးပေါ့။ဟုတ်လားသိမသိကြဘူး။အဲဒီတော့ကောင်းတဲ့အလုပ်နဲ့မကောင်းတဲ့အလုပ်ကတော့သိကြနေတယ်ဘာဖြစ်လို့ကောင်းတယ်လို့မကောင်းတယ်လို့သိကြနေတယ်လို့ပြောရတာလဲလို့မေးရင်အလုဆရာတခြားလားကန့်လားကန့်မဟုတ်လားအလုဆရာကန့်ဘယ်တော့ကလုပ်ခဲ့တာလဲအတိတ်တုန်းကလုပ်ခဲ့တာအရိကံဒီဘာသဘောရှိတုံးလို့မေးရင်အကျိုးကိုဖြစ်စေတဲ့သဘောရှိတယ်ဘာသဘောရှိလဲအကျိုးကိုဖြစ်စေတဲ့သဘောရှိတယ်အကျိုးကိုပါဠိလိုတော့ဝိပါကလို့ခေါ်တယ်ဝိပါကအကျိုးနော်ဝိပါကအကျိုး လောကကံအကျိုးကဝိပါကဟုတ်ရလားအလောကဘာလဲကံအကျိုးကဝိပါကကိုဝိပက်လို့လည်းခေါ်တယ်ဝိပက်ဝိပက်ဆိုတာအကျိုးပေးသွားတာအကျိုးပေးသွားတာကောင်းကျိုးလေးတွေပေးသွားတာလည်းဝိပက်ပဲမကောင်းကျိုးလေးတွေပေးသွားတာလည်းဝိပက်ပဲမြန်လာလေထတာကတော့မကောင်းတဲ့အကျိုးပေးမှဝိပက်အာဝိပက်တွေလိုက်တယ်ဝတ်လိုက်တယ်ဝိပါကဝကြီးခံစားရတယ်ဒီလိုထင်တာကိုအမှန်ကတော့ကောင်းကျိုးလဲဝိပက်ပဲမကောင်းကျိုးလဲဝိပက်ပဲဘယ်လိုကအကျိုးပေးတာတော့ကံကအကျိုးပေးတာဟုတ်တယ်ကံကအကျိုးပေးတာအဲ့တော့အခုရလာတာဒီကံလားဝိပက်လားအခုလောလောဆယ်ရနေတာဒီဝိပက်ကံမဟုတ်ဘူးနော်အဲ့ဒီဝိပက်ကအခုဘယ်ပုံမှာလာပြီးတော့ဖြစ်နေလဲအလုပ်ပေါ်မှာလာဖြစ်နေတယ်လူအဖြစ်နဲ့လာဖြစ်နေတယ်နော်လူပေါ်မှာလူလာဖြစ်ပြီလူဆိုတဲ့ဝိဘက်ရလာပြီလူဆိုတဲ့ဝိဘက်ရလာပြီဆိုတော့အတိတ်တုန်းကကောင်းတဲ့ကံကြောင့်ရတာလားမကောင်းတဲ့ကံကြောင့်ရတာလားအဲကောင်းတဲ့ကံကြောင့်ရတာမကောင်းတဲ့ကံဆိုရင်အခုဘယ်ရောက်မလဲအပယ်လေးပါးရောက်နေမှာပေါ့အခုခွဲတွေကြက်တွေငှက်တွေဖြစ်နေတာပဲကံကြောင့်ရောက်တာမကောင်းတဲ့ကံကြောင့်ဖြစ်နေကြတာเนาะအာခွေးလေးတွေကြက်ကလေးတွေငှက်ကလေးတွေဟုတ်လားတရတနာပါတယ်တတဝါလေးတွေအသိဉာဏ်ကလည်းမဲ့စားရမဲ့တောက်ရမဲ့ဘာဖြစ်လို့များဒီတတဝါလေးတွေဖြစ်နေတာပါလေလို့တွေးမယ်ဆိုရင်တို့လည်းဖြစ်ချင်လို့ဖြစ်ရတာလားအကြောင်းကြောင့်အကျိုးဖြစ်တာလားအတိတ်တုန်းကတို့ဘာတွေလုပ်ခဲ့လဲအာမကောင်းတဲ့ကံတွေလုပ်ခဲ့တော့ဒီလိုမကောင်းတဲ့နေရာရောက်နေတာပဲဟုတ်ရဲ့လားတို့တော်သေးရဲ့မစဉ်းစားရဘူးလားဘယ်လိုလဲတို့တော်သေးရဲ့အတိတ်တုန်းကကောင်းတဲ့ကံလေးတွေလုပ်ခဲ့လို့အခုဘဝမှာလူရယ်လို့လာဖြစ်ရတာလူတစ်လုံးသူတစ်လုံးလာဖြစ်ရတာနော်တော်သေးရဲ့အတိတ်တုန်းကကောင်းတဲ့ကံလေးတွေလုပ်ခဲ့လို့ဒီဘဝမှာလူလာဖြစ်ရတယ်စာနယ်တောင်နိုင်နေနိုင်နဲ့ဝန်နိုင်နဲ့အနေထားလေးလာဖြစ်ရတယ်။ကိုယ်လက်အင်ကပြည့်ပြည့်စုံစုံနဲ့လာဖြစ်ရတယ်။မျက်စိတွေနားတွေကောင်းနေရတယ်နော်။ဖျားဟောတဲ့တရားတွေကိုလည်းပဲနားနိုင်ကြားနိုင်တဲ့အသိဉာဏ်လေးတွေရှိနေရတယ်။တော်သေးရဲ့တော်သေးရဲ့တော်သေးရဲ့။ဘာတွေလုပ်ခဲ့လို့လဲ။ကောင်းတဲ့ကံတွေလုပ်ခဲ့လို့။ဟုတ်လား။ဒါအမှတ်မထင်ဖြစ်လာတာမဟုတ်ဘူးနော်။အမှန်မတင်ဖြစ်လာတာမဟုတ်ဘူးကြောင်းတဆန်လို့ဖြစ်လာတာမဟုတ်ဘူးအတိတ်တုန်းကကိုဟောဒီမှာသင်္ခါရတရားတွေကပြုပြင်ပေးလိုက်လို့ဖြစ်လာရတာဟုတ်ရလားကိုလိုပဲကံတွေမကောင်းတဲ့ပုံကိုယ်တွေကြတော့အတိတ်တုန်းကသင်္ခါရကံတွေမကောင်းတဲ့ပုံကိုယ်များကြတော့ခွေးတို့ကြက်တို့ငှက်တို့တရိတ်ဆန်းတို့တရဲတို့ပြိတ္တာတို့အပယ်ငရဲတို့မရောက်ဘူးလားရောက်ကောင်းတဲ့ကံကြောင့်ရောက်တာလားမကောင်းတဲ့ကံကြောင့်ရောက်တာလားမကောင်းတဲ့ကံကြောင့်ရောက်တာเนาะဒါလေးတွေကိုသုံးသပ်ကြည့်လိုက်တော့ဩဘုရားဘာသာကဟောတဲ့တရားဟာเนาะဘဝတစ်မျိုးတည်းမဟုတ်ဘူးသုံးမျိုးဆက်နေတယ်ဘာဘဝလဲအတိတ်ဘဝပစ္စုပန်ဘဝအနာဂတ်ဘဝဩဘဝကသုံးမျိုးဆက်နေတာကိုเนาะအတိတ်တုန်းကလည်းဘဝတွေမှာမဆာရှိခဲ့ဘူးတဲ့။တော့လောလောဆယ်ပြစ္ဆောဘဝရောက်နေပြီ။အနာဂတ်ကြတော့လည်းဘဝတွေအများကြီးရှောင်လာရအောင်ပဲ။နော်။အဲဒီဘဝတွေရှောင်လာနေတဲ့ဖြစ်စဉ်တွေကိုကြည့်လိုက်တဲ့အခါကျတော့ဒီဆုံးတရားသောပုဂ္ဂိုလ်ကနေပြီးတော့မင်းကဟိုးသွားမင်းကဒီသွားမင်းကလူဖြစ်စေမင်းကနတ်ဖြစ်စေမင်းကငရဲတရိစံဖြစ်စေအဲဒီလိုများထိုင်ပြီးတော့စီစဉ်ပေးနေတာရှိရလား?မရှိဘူးနော်ဖះကကောစီစဉ်ပေးတာဟုတ်ရလားဟုတ်ပါဘူးခင်ဗျာဘုန်းကြီးတို့ဘောဂရမဗုဒ္ဓကမင်းကငရဲသွားလိုက်မင်းကနတ်ပြည်သွားလိုက်မင်းကတော့လူဖြစ်စီအဲ့ဒီလိုများစီစဉ်ပေးခဲ့ဘူးလားမရှိပါဘူးခင်ဗျာလုံးဝမစီစဉ်ပေးဘူးနော်မြတ်စွာဘုရားကလမ်းစဉ်တော့ချက်ပြတယ်ဘာချက်ပြတော့အတိတ်တုန်းကအကုသိုလ်ကလောက်ခဲ့ရင်ပစ္စုပန်မှာဝိညာဉ်နာယုံသလာယရဏဖတ်တာဝေဒနာခန္ဓာဘယ်နှပါးရ ဘယ်ဘုံမှာဖြစ်မှာလဲကောင်းတဲ့ဘုံမှာအဲအတေတော့ကအကုသိုလ်လုပ်ခဲ့ရင်မကောင်းတဲ့ဘုံမှာဖြစ်မှာဒီလိုမလားဓမ္မစာဖျားကလမ်းစဉ်တွေချပြထားတယ်နော်အတေတော့ကကောင်းတဲ့ကုသိုလ်ကံလေးတွေလုပ်ခဲ့ရင်ပစ္စုပန်မှာဘယ်မှာဖြစ်မလဲကောင်းတဲ့ဘုံမှာဖြစ်မှာလူဘုံတို့နတ်ဘုံတို့ကောင်းတဲ့ဘုံမှာဖြစ်မဲ့ဝိညာဏယုတ်သလာရဏဖတ်တာဝေဒနာခန္ဓာတွေဖြစ်မယ်ကောင်းတဲ့ဘုံမှာဖြစ်မယ်နော်ကောင်းတာလို့ရင်ကောင်းတဲ့ဘုံမှာဖြစ်မယ်မကောင်းတာလို့ရင်မကောင်းတဲ့ဘုံမှာဖြစ်မယ်ဓမ္မစာဖျားကအကြောင်းအကျိုးဆက်သွယ်ပြီးတော့ပြခဲ့တာမင်းကတော့ကောင်းတဲ့ဘုံသွားမင်းကတော့မကောင်းတဲ့ဘုံသွားဒီလိုမပြောခဲ့ဘူးအဲ့ဒီလိုများစီစဉ်ချပေးတာရှိရလားမရှိဘူးဒါပေမဲ့ကောင်းတာလို့ရင်တော့ဘယ်ရောက်မလဲအေးကောင်းတာလို့ရင်ကောင်းတဲ့ဘုံရောက်မှာပဲမကောင်းတာလို့ရင်ဒီလိုဆိုတော့ကောင်းတဲ့ဘုံရောက်ချင်ရင်ဘာလို့ရမလဲကောင်းတာလို့ကောင်းတဲ့ဘုံလောက်ရောက်ချင်တော့မင်းတို့ကောင်းတာလို့မကောင်းတာလို့ရင်တော့မင်းတို့မကောင်းတဲ့ဘုံရောက်မှာသိကြတယ်ညွှန်ကြားပေးကြတာเนาะညွှန်ကြားပေးကြတာလမ်းညွှန်ပြတဲ့လမ်းပြပုဂ္ဂိုလ်ကြီးမကောင်းတဲ့လမ်းကိုလည်းညွှန်ပြခဲ့တယ်ကောင်းတဲ့လမ်းကိုလည်းရွေးချယ်ဖို့ကကုတ္တောင်းပဲဟုတ်ရဲ့လားအဲ့ဒီတော့ဘယ်ဘုံပဲရောက်ရောက်ဝိညာဉ်နာယုံသာလယရဏသတ္တဝေဒနာပရမအဆုံးဖြစ်တဲ့စိတ်ဒီဝိညာဉ်ပဋိတန်ဒီစိတ်သူနဲ့တွဲပြီးတော့စတိသိတ်တွေဖြစ်တဲ့နံပရမအဆုံးဖြစ်တာဘယ်လိုလဲဝိညာဉ်ဝိညာဉ်ဘာလဲလဲအဲ့ဒါကိုဘာစိတ်လို့ပြောမလဲပဋိတန်ဒီစိတ်ဟောပဋိတန်ဒီစိတ်ပဋိတန်ဒီစိတ်ကလေးဖြစ်လာပါပြီအဲ့လိုဖြစ်ပြီးတဲ့အခါကျတော့ပရိသတ်တွေစိတ်ကတပါးတည်းဖြစ်တာဟုတ်ရလားဟုတ်ပါဘူးဗျာစတသိက်တွေနဲ့တွဲဖြစ်တယ်စတသိက်တွေကိုဒီနေရာမှာဘယ်လိုခေါ်မလဲနံလို့ခေါ်ဘယ်လိုခေါ်မလဲဒီတော့ဒီနေရာမှာနံဆိုတာဘယ်လိုပြောတာလဲစတသိက်ကိုပြောတာနံဆိုတာဘယ်လိုပြောလဲတခြားနေရာတွေမှာနံဆိုရင်စိတ်ရဲ့စတသိက်ရဲ့နိဗ္ဗာန်ရဲ့ရုပ်မပါဘူးเนาะတခြားနေရာတွေမှာနာဆိုရင်ဘယ်လိုတွေတော့စိတ်ရဲ့စတဲ့ရဲ့နိဗ္ဗာန်ရဲ့ဟုတ်တယ်မလားစိတ်ရဲ့စတဲ့ရဲ့နိဗ္ဗာန်ရဲ့နာဆိုတဲ့သက္ကလုံဟောတိုင်တဲ့အတိတ်ပဲ၃မျိုးရှိတယ်ဘယ်လိုတွေတော့စိတ်ရဲ့စတဲ့ရဲ့နိဗ္ဗာန်ရဲ့ဘယ်နှမျိုးလဲမှတ်ထားနော်ဟောနိုင်တဲ့တရားအားလုံးဟာ၃မျိုးရှိတယ်ဒါပေမဲ့ဝိပဿနာရှုတဲ့နေရာမှာယုံနံကိုရှုလို့မပြောဘူးလားပြောယုတ်ကိုရှုနံကိုရှုဟုတ်ရဲ့လားယုတ်ခန္ဓာနံခန္ဓာဒါဝိပဿနာရှုတဲ့နေရာမှာပြောတာနော်ကြဲအဲ့ဒီနေရာကျတော့နံဆိုတဲ့သက္ကလုံးဒီစိတ်လည်းဟုတ်တယ်စတေသိလည်းဟုတ်တယ်နိဗ္ဗာန်ဟောနိုင်သလားမောင်းနိုင်ဘူးလားဘာဖြစ်လို့လဲဘာဖြစ်လို့တော့နိဗ္ဗာန်ဒီအရှုခံတရားမဟုတ်ဘူးနိဗ္ဗာန်ဒီအရှုခံခန္ဓာမဟုတ်ဘူးနိဗ္ဗာန်ခန္ဓာ၅ပါးဖွဲ့လို့ရသလားမရဘူးခန္ဓာဝိနိမုတ်တော်ခန္ဓာမှလွတ်နေတဲ့တရားနိဗ္ဗာန်ဒီပါလေခန္ဓာမှလွတ်နေတဲ့တရားပါဠိလိုတော့ခန္ဓာဝိမုတ်တဝိမုတ်တဆိုတာလွတ်နေတယ်ဒီတော့ခန္ဓာလို့ပြောတဲ့နေရာမှာရှိတဲ့နံအဲ့ဒီနံထဲမှာနိဗ္ဗာန်ပါရလားဘလို့လေစိတ်နဲ့စတသိက်နဲ့ဟုတ်ပြီအရှုခံခန္ဓာကိုပြောတဲ့နံနံကိုရှုရမယ်နံကိုရှုရမယ်နံကိုရှုရမယ်အဲ့ဒီနံထဲမှာနိဗ္ဗာန်ပါလားမပါဘူးဘာဖြစ်လို့တော့အရှုခံခန္ဓာမဟုတ်လို့ဟုတ်တယ်နော်အဲ့တော့ပရမအဆုံးပြောခဲ့တာကနံဆိုရင်ဘယ်နှပါးယူမလဲ။ပေါင်းပါယူမယ်။ဘလူတွေတော့စိတ်ရယ်စတိသိရယ်နိဗ္ဗာန်ရယ်ဒါကသာမင်ညစကားလေးပေါ့နော်။သာမန်ပြောလိုက်တဲ့စကားလေး။အရှုခံနေရာမှာပြောတဲ့နံကြတော့ဘလူယူမလဲ။စိတ်နဲ့စတိသိယူမယ်။ဟောပရိစ္ဆသမုပ္ပါဒ်တရားမှာပြောတဲ့နံကြတော့စတိသိတဲ့ဘာလည်းပဲယူဟုတ်ရဲ့လား နံပါတ်1ခွန်ပါလေဝိညာဉ်ရှိတယ်နာမ်ရှိတယ်ရုပ်ရှိတယ်အဲ့ဒီမှာရှိတဲ့နာမ်ကြတော့ဘလို့ကိုယူမလဲစိတ်တိတ်တပါးလည်းပဲယူဘာဖြစ်လို့လဲတော့မေးတော့စိတ်ကယူပြီးသားဖြစ်သွားပြီစိတ်ကဘာဖြစ်လဲဘယ်မှာယူပြီးသားဖြစ်သွားတာလဲလို့ပြောဝိညာဉ်မှာဝိညာဉ်မှာဝိညာဉ်မှာစိတ်ပါသွားပြီဟုတ်လားအဲ့တော့ဝိညာဉ်တဲ့စကလုံးထဲမှာဘလို့ယူထားလဲစိတ်ကိုယူထားတော့နာမ်တဲ့စကလုံးထဲမှာစိတ်ယူစရာလိုသေးလားမဆိုင်လို့လားဆိုင်တယ်နာမ်နဲ့မဆိုင်စိတ်ဒီနံနဲ့မဆိုင်လို့လားဆိုင်တယ်ဆိုင်မင်းဆိုင်ကြတော့လည်းမอยู่ပါနဲ့ဘာဖြစ်လို့တော့ယူပြီးသားဖြစ်သွားလို့ယူပြီးသားဖြစ်သွားလို့เนาะအဲ့ဒီတော့နံလို့ပြောတဲ့နေရာမှာစိတ်စေတသိက်နိဗ္ဗာန်ကိုယူတာလည်းရှိတယ်စိတ်နဲ့စေတသိက်ကိုယူတာလည်းရှိတယ်စိတ်တစ်မျိုးတည်းကိုယူတာလည်းရှိတယ်အခုပရိစ္ဆေသမုပ္ပါဒ်မှာနံဆိုတာဘယ်လိုယူမလဲစိတ်တွေတမျိုးတည်းပဲရှိ ਉ ဟုတ်လားအဲဒီတော့ဝိညာဉ်ဖြစ်တဲ့စိတ်တွေဖြစ်တဲ့နာမ်ဖြစ်တဲ့စတ္တသိတ္တိဖြစ်တဲ့ယုတ်ဖြစ်တဲ့စေရဲ့စတ္တသိရဲ့ယုတ်ရဲ့ပြောကြည့်စမ်းဝိညာဉ်ကဘလူတော်နာမ်ကယုတ်ကတော့စေရဲ့စတ္တသိရဲ့ယုတ်ရဲ့ဘလူကြောင့်ဖြစ်တော့အတိတ်ကံကြောင့်ကံစရာတရားလားသင်္ခါရလားအတိတ်သင်္ခါရကြောင့်ဖြစ်တာအတိတ်သင်္ခါရကြောင့်ဖြစ်တာဘယ်လိုတွေတော့စိတ်ရဲ့စတ္တိရဲ့ယုတ်ရဲ့အဲဒီစိတ်စတ္တိရဲ့ယုတ်ထက်ကနေပြီးတော့ဘယ်လိုတွေထပ်ဆင့်ပြီးတော့ခွဲထုတ်လိုက်တော့သလားယရဏရဲ့ဖတ်တာရဲ့ဝေဒနာရဲ့ထပ်ခွဲလိုက်ဘယ်လိုမလားကံသလားယရဏသလားဘယ်လိုတွေတော့မျက်စိနားနှာခေါင်းလျှာကိုယ်စိတ်ဘယ်နှပါလဲအဲဒီတော့မှမျက်စိစရာကယုတ်နားစရာကလည်းယုတ်နှာခေါင်းစရာကလည်းယုတ်လျှာစရာကလည်းယုတ်ကိုယ်စရာကလည်းစိတ်စရာကတော့စိတ်စိတ်ပေါ့ဝိညာဉ်ပေါ့နော်စိတ်စရာကတော့ဝိညာဉ်ပေါ့အဲ့တော့မျက်စိစရာကမျက်စိအလုံးကြီးပြောတာလားအကြည့်ဓာတ်ပြောတာလားအဲ့ဒီမျက်စိအလုံးကြီးထဲမှာရှိတဲ့အကြည်တက်ကလေးမျက်စိနဲ့ကြည့်လို့မရဘူးနော်နားဆိုတာလဲဟောဒီနားပုံမှန်တရားကြီးပြောတာလားအကြည်တက်ပြောတာလားဟောဒီတော့ဆိုအကြည်တက်ကလေးနဲ့ပြောစမ်းမျက်စိအကြည်နားအကြည်နှာခေါင်းအကြည်လျှာအကြည်ကိုယ်အကြည်စိတ်စိတ်ကြတော့အကြည်မဟုတ်တော့နော်အမှန်ကတော့စိတ်လဲအကြည်တက်ပါပဲဒါပေမဲ့လို့အပေါ်ကစကားတွေနဲ့ရောသွားမှဆိုတော့သူ့ကိုအကြည့်မထက်ဘူးပြန်ပြောစမ်းဘယ်လိုတွေတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စိတ်ဘယ်နှမျိုးလဲအဲ့ဒီ6မျိုးတော့မှရုပ်တွေကမပါဘူးလားစိတ်တွေကမပါဘူးလားအဲ့ဒီရုပ်တွေကခုနတုန်းကနာရုပ်ဆိုတဲ့ရုပ်နဲ့ပေါင်းလိုက်ပေါ့ဒီတော့ယုတ်တယ်ဖြစ်မသွားဘူးလားစိတ်စရာလည်းတခြားလားဝิญဉာဏ်မဲလားဒါဝิญဉာဏ်နဲ့ပါမသွားဘူးလားဒီတော့သလယရဏစရာဟာဝิญဉာဏ်နာယုတ်แท้ကနေပြီးတော့ဆွဲထုတ်လိုက်တာဒါကဖသစရာတခြားတရားလားစတိသိတရားလားသူလည်းပဲနာဆိုတဲ့စတိသိထဲမှာပါပြီးသားဟုတ်ရလားဝေဒနာကာကောပဲပါပြီးသားလဲနာဆိုတဲ့စတိသိထဲမှာပါပြီးသားဒီလိုမလားဒီတော့အလုံးပေါင်းလိုက်တော့ဝိညာဏယုတ်တလာရဏဖသဝေဒနာ၅မျိုးဖြစ်ပေမဲ့တကယ်ကိုကောက်လိုက်တော့စိတ်ရဲ့စတ္တိရဲ့ယုတ်ရဲ့ဘယ်နှမျိုးပဲရှိတယ်၃မျိုးပဲရှိတာပဲအဲ့ဒီ၃မျိုးရှိတော့ဟောယုတ်တွေတိုက်ဆိုင်တဲ့အခါမှာနာမ်တွေအစ်စ်မပေါ်ဘူးလားပေါ်လားအခုဒီထဲမှာရှိနေတဲ့ဝိညာဏယုတ်ကတခြားကြောင့်ပေါ်တာလားသင်္ခါရကြောင့်ပေါ်တာလားအတိတ်သင်္ခါရကြောင့်ပစ္စုပန်မှာဝိညာဏယုတ်တွေပေါ်တယ်တဲ့ပြောကြည့်စမ်းအတိတ်သင်္ခါရကြောင့်ပစ္စုပန်မှာဝိညာဏယုတ်တွေပေါ်တယ်ဒါပရမသုံးပေါ်တဲ့ဝိညာဏယုတ်ဘယ်တော့ကပေါ်တော့ပဋိသင်္ဍေတုန်းကပေါ်တာဟုတ်ရလားပဋိသင်္ဍေတဲ့အချိန်မှာပေါ်တဲ့ဝိညာဉ်တွေနာမ်တွေယုတ်တွေစိတ်တွေစတ္တိတွေယုတ်တွေဘယ်လိုကြောင့်ပေါ်တော့အတိတ်သင်္ခါရကြောင့်ပေါ်တာနော် အတိတ်သင်္ခါရကြောင့်ပေါ်တော့အတိတ်သင်္ခါရကပစ္စုပ္ပန်မှာဝိညာဏယုတ်တွေပေါ်အောင်သူကဆောင်ရွက်ပေးလိုက်ပြီသူကိစ္စပြီးသွားပြီသူတောင်ချီသွားပြီဟုတ်ရလားဘာနဲ့တူတယ်လဲလို့ဆိုတော့ခွန်ကြီးတို့မိခင်ကနေပြီးတော့သားကလေးမွေးဖွားပေးလိုက်တာနဲ့တွေ့ပါတယ်တဲ့နော်အတိတ်သင်္ခါရတိရှာနဲ့တွေ့တာလားမိခင်နဲ့တွေ့တာလားသူကနေဟောဒီဝိညာဏယုတ်ဆိုတဲ့ခန္ဓာ၅ပါးမွေးထုတ်မပေးဘူးလားပေးလိုက်ပေးလိုက်ပြီမွေးထုတ်ပေးလိုက်ပြီနော်အဲ့ဒီဝိညာဏယုတ်သလာရဏဖသဝေဒနာအကျဉ်းချုပ်စိတ်စတသိယုတ်အဲ့ဒီတရားတွေနောက်တာဆက်ဖြစ်နေအောင်ကြတော့အတိတ်သင်္ခါရတောင်မဟုတ်တော့ဘူးဟုတ်သေးရလားမိခင်ရင်တောင်မဟုတ်တော့ဘူးတဲ့နိုဒိန်ရဲ့တောင်ဖြစ်သွားပြီဘလို့တောင်လဲမိခင်ရင်ကမွေးထုတ်ပေးလိုက်တယ်နိုဒိန်ကဆက်ပြီးတော့မွေးမြူရတော့မယ်နော်ဆက်ပြီးတော့ရှင်းတော်ဘလို့ကမွေးမြူပြရမှာလဲလူတိုင်းကဆက်ပြီးတော့မွေးမြူပေးရမယ်အဲ့ဒီလိုပဲအတိတ်သင်္ခါရကြောင့်ပစ္စုပ္ပန်မှာခန္ဓာမနှပါရတော့ဘလူတွေတော့ဝိညာဉ်နာယုသလာယရဏဖတ်တာဝေဒနာ၅မျိုးဟောဒီ၅မျိုးလာရတယ်နော်ဟောဒီ၅မျိုးကဖြစ်ပြီးရင်ဒီတိုင်းတည်တက်နေမှာလားပြက်ပြက်သွားမှာလားပြက်သွားပြီးတော့နောက်ထပ်အသေးအသေးပေါ်ဖို့ကြတော့တဲ့နော်ပစ္စုပ္ပန်မှာ노ဒိန်းနဲ့တူတဲ့တရားတွေကဆက်ပြီးတော့ဆောင်ရွက်ပေးရပါအောင်မယ်။အဲ့ဒီ노ဒိန်းနဲ့တူတဲ့တရားတွေကယုံနဲ့ပတ်သက်လာရင်ကံရယ်၊စိတ်ရယ်၊ဥဒ္ဓုရယ်၊အာဟာရရယ်ဘယ်နှမျိုးလဲ။သူတို့ကပစ္စုပ္ပန်မှာဆက်ပြီးတော့ပြည့်စုံဆောင်ရှောက်မဲ့တရားတွေဟုတ်လား။အခုပစ္စုပ္ပန်မှာနောက်ထပ်ဖြစ်တဲ့ယုတ်တွေဘာကြောင့်ဖြစ်ကံ၊စိတ်၊ဥဒ္ဓု၊အာဟာရဒီဘောကိုစတင်ရောက်လာတာကြတော့ဘုရားကြောင့်ရောက်အတိတ်သင်္ခါရကြောင့်ရောက်တယ်ဒီဘောမှာနောက်ထပ်အထက်ကဖြစ်တာကြတော့ဘုရားကြောင့်ဖြစ်ကံစိတ်ဥဒ္ဓုအာဟာရဟောယုတ်တရားတွေဖြစ်တယ်နော်ကြဟောဒီထဲမှာနာနေကောမပါဘူးလားပါလားစိတ်တွေပါတယ်စတ္တိတွေပါတယ်ဒါနတရားတွေပဲနော်အဲ့ဒီနတရားတွေလည်းပရမအဆုံးဖြစ်တဲ့နတရားကဘုရားကြောင့်ဖြစ်အတိတ်သင်္ခါရကြောင့်ဖြစ်နောက်ထပ်ထပ်ထပ်ပြီးတော့ဖြစ်တဲ့နတ္တရားတွေကြတော့အာယုံဓာရတိုက်လို့ဖြစ်တာတူသေးလားပြန်ပြောဘယ်လိုကြောင့်ဖြစ်တော့အာယုံဓာရတိုက်လို့ဖြစ်တာနော်အဲ့ဒီအာယုံဓာရကနောက်ထပ်အသက်သေးသောယုတ်တွေအသက်သေးသောနတ္တရားတွေဖြစ်အောင်ပြုလုပ်ပေးတာဖြစ်လို့ဆက်ကပြုလုပ်ပေးတာဖြစ်လို့ဘာနဲ့တူတယ်လဲမေးရင်노ဒိန်းနဲ့တူတယ်ဘာနဲ့တူလဲအတိတ်ကံကဘာနဲ့တူမိခင်ရင်နဲ့တူတယ်မိခင်ရင်ကဟောဒီဘွားကိုပို့ပေးလိုက်ပြီစိတ်တွေစတ္တသိတွေနောက်ထပ်အသိထက်ကဖြစ်အောင်ပြုလုပ်ပေးတာကြတော့ဘယ်လိုကပြုလုပ်ပေးတော့အာယုံနဲ့ဒွါရသူတို့ကဘာနဲ့တူ노ဒိန်းနဲ့တူတယ်နော်အဲ့တော့အာယုံကဘယ်နှမျိုးရှိတော့6မျိုးအစင်အတန်အနတ်အရတာတွေးတိစရာဉာဏ်တွေးစရာဟာကိုပောင်းဦးကျင်မှာဒါတွေအများကြီးပဲရှိနေတယ်နော်ပြိဿောပံဘွားရောက်လာလို့မိခင်ဝန်ကကြွလိုက်ပြီဆိုတဲ့ခေါကအမျိုးမျိုးသောအာယုံလေးတွေနဲ့ရင်မဆိုင်ရဘူးလားရင်ဆိုင်ရလားကြည့်စရာအာယုံနားထောင်စရာအာယုံရှုဆိုင်စရာအာယုံစားစရာအာယုံတွေးတိစရာအာယုံကြံတွေးစရာအာယုံဘယ်နှမျိုးလဲအဲ့ဒါကိုလောကလို့ခေါ်တယ်နော်လောကဩကတလောကလို့ခေါ်တယ်မိမိဖြစ်လာတာလေးကတတ္တလောကဟုတ်လားမိမိဖြစ်လာတာဟောဒီခန္ဓာ၅ပါးလေးဖြစ်လာတာလေးကဘာလောကတော့တတ္တလောကအခုနပန်ဝကျင်ခြေနေအာယုံအမျိုးမျိုးကဘာလောကလဲဩကတလောကဩကတလောကနော်ဝိညာဏယုံသလာရဏဖသဝေဒနာခန္ဓာလေးဖြစ်လာတာကတတ္တလောကပေါင်းခြင်းအခြေအနေကဩကတလောကတတ္တလောကနဲ့ဩကတလောကလာတွေ့နေပြီဟုတ်ရဲ့လားလာတွေ့နေပြီအဲ့ဒီတတ္တလောကဆိုတာခန္ဓာ၅ပါးလေးမဖြစ်ခင်ကတည်းကဩကတလောကဆိုတာပေါင်းခြင်းအခြေအနေကစောင့်ပြီးတော့မကြိုးဘူးလားကြိုးအစင်းသိရှိပြီးသားလိုက်ရှာစရာမလိုဘူးဒီလိုမဟုတ်လားတတ္တလောကရဲ့ဩကတလောကရဲ့နောက်တစ်မျိုးကဘာလောကလဲသင်္ခါရလောက အရိတ္တလောကသေပလေဝိညာဏယောတ္တရတနာဖသဝရဏတိပင်လျင်ဖြစ်ပြီးဘာဖြစ်တတ်တော့တခြားကြောင့်ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားဒါကြောင့်မလို့သင်္ခါရလောကလို့နာမည်ပေးအကြောင်းကြောင့်ဖြစ်တဲ့အကျိုးတရားမလို့သင်္ခါရလောကဒီတော့ဟောဒီခန္ဓာ၅ပါးဆိုတဲ့တ္တလောကသည်တ္တလောကလည်းဟုတ်တယ်သင်္ခါရလောကလည်းမဟုတ်ဘူးလားဟုတ်တယ်နော်ခုနပေါင်းခြင်းခြင်းလေးတွေအာယုံမျိုးမျိုးသည်ဩကာသလောကလည်းဟုတ်တယ်သူတို့တွေလည်းပဲဖြစ်ခြင်းလို့ဖြစ်တာလားအကြောင်းကြောင့်ဖြစ်တာလားဖြစ်ပြီးရင်လည်းပျက်စီးအောင်ပဲဒါကြောင့်သူတို့ကဘယ်လိုနာမည်ပေးမလဲဟောသင်္ခါရလောကဒီတော့အရာအလုံးတွေသင်္ခါရလောကပေါ့ဟုတ်လားရလာတဲ့ခန္ဓာ၅ပါးကတ္တလောကသူလည်းသင်္ခါရလောကနော်ပေါင်းခြင်းခြင်းတွေကဩကာသလောကသူလည်းသင်္ခါရလောကအလုံးသည်သင်္ခါရလောကလောက၃ပါးထဲမှာကိုရောက်နေပြီဟုတ်ရလားအဲ့ဒါလို့ရောက်ပြီးတော့နေတဲ့အခါကျတော့ဟောဒီတတ္တလောကဆိုတဲ့တတ္တဝါလေးတနည်းအားဖြင့်ပြောတော့ဝိညာဏယသလရဏဖသဝေဒနာအဲ့ဒီနေရာထဲမှာနော်ပေါင်းခြင်းခြင်းတွေလည်းပဲမရှိဘူးလားရှိလားအဲ့ဒါကိုတခြားခေါ်ရလားအာယုံလို့ခေါ်ရလားကြည့်စရာအာယုံတွေလည်းအစင်သေးနားထောင်စရာအာယုံတွေလည်းအစင်သေးအနားရှုပ်ရှိုက်စရာအာယုံတွေလည်းအစင်သေးအရသာခံစရာအာယုံတွေလည်းအစင်သေးတွေးထိစရာအာယုံတွေလည်းအစင်သေးတွေးတောစရာအာယုံတွေလည်းအော်အာယုံတွေကအစင်သေးရှိနေတာကိုအဲ့ဒီအာယုံတွေကမျိုးမျိုးရှိနေတော့နော်အဲ့ဒီအာယုံတွေအမျိုးမျိုးတွေကိုခံစားနိုင်တဲ့လက်ခံနိုင်တဲ့เนาะပစ္စည်းလေးတွေလည်းပဲမိမိခန္ဓာမှာမပါဘူးလားပါလားပါလားပါလာတယ်ဓမ္မနိယမပေါ့เนาะနိယမဖြစ်စဉ်ကတတ္တဝါတွေအတွက်တဘာဝကဖန်တီးပေးနေတာဖန်တီးပေးထားတာဒီလိုမလားအစင်းလေးကိုတွေးထိဖို့ရန်အစင်းလေးကိုခံစားဖို့ရန်အတွက်အစင်းလေးကိုကြည့်ဖို့ရန်အတွက်မျက်စိအကြည့်တကလေးပါလာတယ်မပါဘူးလားဘလို့ကိုကြည့်ဖို့တော့အဲ့တော့အစင်းတွေကလည်းပေါင်းခြင်းမှာမရှိဘူးလားရှိနေလားတဘာဝလေးစဉ်းစားကြည့်တော့အစင်းတွေကလည်းပေါင်းခြင်းမှာရှိနေတော့ဒီအစင်းတွေကိုမျက်စိမှမပါရင်ဘယ်ကြည့်လို့ရမလဲဒီတော့ဒီအစင်းတွေကိုကြည့်ဖို့ရတဲ့ဘလို့ပါလာလဲမျက်စိလေးပါလာတယ်မျက်စိကြည့်တာကလေးပါလာတယ်အသံနေနားထောင်ဖို့ရန်အတွက်နားကြည့်တာကလေးပါလာတယ်အနံ့နေရှုပ်ရှိုက်ဖို့ရန်အတွက်အရသာတွေအရသာခံဖို့ရန်အတွက်လျာကြည်တာကလေးပါလာတယ်တွေးတိကြာကလေးတွေတွေးတိဖို့ရန်အတွက်ကာယကြည်တာပါလာတယ်ဟုတ်ရလားတွေးတော်စရာတွေတွေးဖို့ရန်အတွက်မနောလည်းမနောဆိုတဲ့စိတ်ကလေးလည်းပါလာတယ်ဟောဒီလိုတော့မိမိသဏ္ဍာန်မှာပါလာတဲ့တရားကလည်း6မျိုးဘယ်လိုတွေတော့မျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လေယာကြီးကိုယ်ကြီးစိတ်ဘယ်နှမျိုးလဲအဲ့ဒီ6မျိုးနဲ့အပြင်ပါကဩကာသလောကဆိုတဲ့အာယုံ6မျိုးနဲ့မတိုက်ဖက်မနေဘူးတစ်ချိန်မဟုတ်တစ်ချိန်တိုက်နေမှာပဲရှောင်လို့လွတ်ပါမလားမလွတ်ဘူးနော်မျက်စိကြည့်တမ်းမှာအစင်းတိုက်ခြင်းတိုက်မယ်နားကြည့်တမ်းမှာအသံတိုက်ခြင်းတိုက်မယ်နှာခေါင်းကြည့်တမ်းမှာအနံ့တွေတိုက်ခြင်းတိုက်မယ်လေယာကြည့်တမ်းမှာရသာတွေတိုက်ခြင်းတိုက်မယ်ကာယကြည်ဓာတ်မှာတွေးတိစရာတွေတိုက်ချင်းတိုက်မယ်မနောမှာတွေးတော်စရာတွေတိုက်ချင်းတိုက်မယ်ဘယ်နှမျိုးတိုက်တမျိုးမဟုတ်တမျိုးကတော့တိုက်နေမှာပဲတနေ့တနေ့ရှောင်လို့မရဘူးမောလင်းကနေမိုးချုပ်အိယထာကနေအိယဝင်ဟောဒီ6မျိုးကတော့အများတန်းတိုက်နေတာပဲဟုတ်ရလားအဲ့ဒီ6မျိုးကအများတန်းတိုက်နေတဲ့အတွက်ဝိညာဉ်6မျိုးမပေါ်ဘူးလားပါဠိလိုပြောကြည့်သံသက္ခုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်ဇိဝဝိညာဉ်ကာယဝိညာဉ်မနောဝိညာဉ်မြန်မာလိုပြောကြည့်သံမြင်စိကြားစိနာစိစားစိယာနာကောင်းစိတွေ့တော်ကြံစီစိပြန်ပြောမြင်စိကြားစိ
စာစေ
အဲ့ဒီတရားတွေအဲ့ဒီဝိညာဉ်တွေအဲ့ဒီစိတ်တွေဖြစ်နေတာသည်အကြောင်းတွေပေါင်းဆောင်လို့ဖြစ်နေတယ်ဆိုတာမသိကြဘူးလားမျက်စိကြည်တန်းတဲ့အစင်းတိုက်တော့ဗာစိတ်ပေါ်မယ
်
မျက်စိကြည်နဲ့အစင်းကအကြောင်းမြင်စိတ်ကဟောနော်ဒီလိုတော့လောလောဆယ်မြင်စိတ်ဆိုတဲ့ဝိညာဉ်လေးဖြစ်ဖို့ကြတော့အတိတ်သင်္ခါရကိုလှမ်းကြည့်လို့ရပါမလားအတိတ်သင်္ခါရကြောင့်မြင်စိတ်ကလေးပေါ်လာလားမျက်စိကြည့်တဲ့အစဉ်တိုက်လို့ပေါ်လာလားမျက်စိကြည့်တဲ့အစဉ်တိုက်လို့ပေါ်လာဩကသလောကကြီးကနေဖန်တီးပေးနေတာနိုဒိန်းနဲ့တူတယ်ဒီလိုမလားမျက်စိကြည့်နာမျက်စိကြည့်တဲ့အစဉ်အာယုံနဲ့ ద్వార သူတို့ကနိုဒိန်းနဲ့တူတယ်မြင်စိတ်ကလေးတွေထာဂရကဖြစ်အောင်သူတို့အများကြီးကျေစုပြုတ်ပေးလိုက်မယ်ဟုတ်လားအဲ့ဒါကိုကျေစုပြုတ်ပေးလိုက်တော့မြင်စိတ်ကလေးတွေမဖြစ်ဘူးလားဖြစ်နေလားဖြစ်နေတယ်မျက်စိကြည်တန်းနဲ့စဉ်နေတိုက်တော့ဗာစိတ်ပေါ်မယ
်
မြင်စိတ်ခန္ဓာဘယ်နှပ
ါ
တဘာတည်းဖြစ်တာမဟုတ်ဘူးတဲ့၅ပါးဖြစ်တာတဲ့ဘယ်လိုဖြစ်တယ်လဲမြင်စိတ်ကလေးပေါ်တော့မြင်စိတ်ကတော့ဝိညာဉ်မြင်စိတ်ကဘာလဲဝိညာဉ်ခုနကပြောခဲ့ပြီလေဝိညာဉ်တဲ့စိတ်ကလေးပေါ်လာပြီဆိုရင်ဘယ်လိုနဲ့တွဲပေါ်တော့စတသိက်ဆိုတဲ့နံနဲ့တွဲပေါ်တယ်ပြန်ပြောစတသိက်ဆိုတဲ့နံနဲ့တွဲပေါ်တယ်ဝိညာဉ်ဖြစ်ရင်နံဖြစ်မှာပဲဝိညာဉ်ဖြစ်ရင်နံဖြစ်ရင်ရုပ်ဖြစ်မှာပဲဝိညာဉ်ရဲ့နံရဲ့ရုပ်ရဲ့ပြောကြည့်စမ
်
ဝိညာဉ်ကဘလူတဲ့စိတ်နံကစတသိက်ရုပ်ကဒီသုံးမျိုးသည်အများအားဖြစ်နေတာမလားဝိညာဉ်နဲ့နာမ်နှစ်ခုဖြစ်နေတယ်။အဲ့ဒီနှစ်ခုကလည်းဘလို့မိဖြစ်ရုပ်ကိုမိဖြစ်ပြီးတော့ရုပ်မပါပဲဝိညာဉ်ကြီးနာမ်ကြီးဖြစ်လို့ရရလားမရဘူး။နာမ်မပါပဲနဲ့ဝိညာဉ်ကြီးဖြစ်လို့ကောရရလားမ
ရဘ
ူး။ဝိညာဉ်မပါပဲနဲ့နာမ်ကြီးဖြစ်လို့ကောရရလားမ
ရဘူး။
ပြီးတော့ဘလို့တွေပေါင်းဖြစ်မှာလဲဝိညာဉ်နာမ်ရုပ်ဝိညာဉ်ကခန္ဓာဘယ်နှပါဝိညာဉ်ကတပါဝိညာဉ်တရားကစိတ်မလားစိတ်ခန္ဓာဘယ်နှပါလဲဒီပါဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဘာခန္ဓာပါလဲနာဆိုတဲ့စတ္တသိက္ခာနာက၃ပါးဘယ်နှပါလဲ
၃ပါး
နံပါတ်၁ကဝေဒနာခန္ဓာနံပါတ်၂ကသိညာခန္ဓာနံပါတ်၃ကသစ္စာတိက္ခာနာ၃ပါးပဲဟုတ်လားအခုနဝိညာဉ်ကဘာခန္ဓာဝိညာဉ်နဲ့ခန္ဓာဟောစတ္တသိက္ခာခန္ဓာဘယ်နှပါလဲ
၃ပါး
ဘယ်လိုတွေတော့ဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာ၃ပါးဒီလိုမဟုတ်လားယုတ်ကဘာခန္ဓာတော့ဒီတရားကဝိညာဏယုတ်တရား၃မျိုးသည်၃မျိုးဖြစ်ရင်၃မျိုးလုံးဖြစ်တာပဲဟောရလားဒါကြောင့်မလို့မြင်စိတ်ခန္ဓာပေါ်တဲ့အချိန်မှာ၃မျိုးတည်းပေါ်တာလား၅မျိုးလုံးပေါ်တာမြင်စိတ်ခန္ဓာပေါ်တဲ့အချိန်မှာခန္ဓာတစ်ပါးတည်းပေါ်လာလား၅မျိုးလုံးပေါ်လာလားမြင်စိတ်ဆိုတဲ့ဝိညာဉ်ကဝိညာဉ်နဲ့ခန္ဓာနာမ်ကဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာယောကရူပခန္ဓာဟောဒါကြောင့်မြင်စိတ်ပေါ်တာနဲ့တပြိုင်တည်းခန္ဓာ၅ပါးဒါပြောတာဟုတ်ရလားမြင်စိတ်ပေါ်တာနဲ့တပြိုင်တည်းခန္ဓာဘယ်နှပါးလဲရှားစိတ်ပေါ်တော့ခန္ဓာ၅ပါးနာမ်စိတ
်
သားစိတ်ญาณากองเสยปิฏฐเสยเอขันธ์5บาปอนี่บิเนาะอริขันธ์5บาปอราจารอดิเตนขาราจารฮ้อยะล่ะกันเสยอุตุหาราจารยุคติปอเรอายุงดวาระไต่ลุนันนี่ปอเรย่อจิตะกันเสยอุตุหาราจารยุคติปอเรอายุงดวาระไต่ลุนันฤปอเรดาริอาจารย์เตยาริเวดิมาแลอาจารย์ไม่รู้ผู้ဟုတ်ရလားအဲ့ဒီအကြောင်းကြတော့ပြစ္ဆုတ်ပိုင်းအကြောင်းလို့ခေါ်တယ်သင်္ခါရကဘာအကြောင်းလဲအတိတ်အကြောင်းကိုယ်နဲ့အာယုံတို့ဓာတ်တို့ကြတော့ဘာအကြောင်းလဲပြစ္ဆုတ်ပိုင်းအကြောင်းကဲပြစ္ဆုတ်ပိုင်းအကြောင်းကြောင်းနော်ပြစ္ဆုတ်ပိုင်းအကြောင်းကြောင်းပြစ္ဆုတ်ပိုင်းအကျိုးတွေပေါ်တယ်ဆိုတော့ပြစ္ဆုတ်ပိုင်းအကျိုးကဘယ်လိုတွေလဲလို့မေးရင်မြင်စိတ်တို့ကြားစိတ်တို့နာမ်စိတ်တို့သာစိတ်တို့ญาณากองเสยจุตรีโดเสยจุดิโลရှိတာကိုသူတို့ကတရားလို့ပြောမလားအကျိုးလို့ပြောမလားပါဠိလိုတော့ဝိဘက်ပေါ် ပစ္စုပန်အကြောင်းအကြောင်းပေါ်တဲ့ပစ္စုပန်ခန္ဓာလို့ပြောပေမဲ့လို့လည်းပဲเนาะအတိတ်အကြောင်းကတော့သွယ်ဝိုင်သောနေရာဖြင့်ပတ်သက်နေတာပဲလောကလွတ်ကင်းရလားမလွတ်ကင်းဘူးเนาะအတိတ်သင်္ခါကဆိုတဲ့အကြောင်းတရားကတော့သွယ်ဝိုင်သောနေရာဖြင့်အကျိုးတရားမှမရှိဘူးလားရှိနေတယ်ဘလို့ရှိနေတယ်လဲလို့ဆိုတော့ဘုန်းကြီးတို့ယောဂီတွေစဉ်းစားကြည့်လေအတိတ်တောင်းကအကုသိုလ်သင်္ခါရများလောက်ခဲ့ရင်အခုနပြောခဲ့တယ်ဘယ်ဘုံဘယ်ဘဝရောက်လာမှလဲအပယ်လေးပါဟုတ်တယ်မလားအပယ်လေးပါဆိုတဲ့ခန္ဓာ၅ပါးမရဘူးလားရလားအတိတ်တောင်းကအကုသိုလ်သင်္ခါရလောက်ခဲ့ရင်ပစ္စုပန်မှာအပယ်လေးပါခန္ဓာ၅ပါးမရဘူးလားရအပယ်လေးပါခန္ဓာ၅ပါးရမှာပဲဒါအတိတ်သင်္ခါရကြောင့်ရလာတာမလားအတိတ်သင်္ခါရကအပယ်လေးပါခွဲခြားတဲ့တိစ္ဆာန်ဘဝရောက်ပို့ပေးလိုက်ပြီဆိုရင်မျက်စိနဲ့သူတို့မှလည်းပဲမျက်စိနဲ့ဆင်းတဲ့တိုက်တော့ဗာစိတ်ပေါ်မှလည
်း
နားနဲ့တန်တဲ့တိုက်တော့ဗာစိတ်ပေါ်မှလည
်း
နှာခေါင်းနဲ့နားနဲ့တိုက်တော့ဗာစိတ်ပေါ်မှလည
်
းဒါတွေကတော့အတူတူပဲလျှာနဲ့ရတဲ့တိုက်တော့လည်းဗာစိတ်ပေါ်မှလည
်
းဘုန်းကြီးတို့ယောဂီတွေရဲ့တဏ္ဍာမှာရှိတဲ့လျှာနဲ့ရတဲ့တိုက်တော့လည်းစားစိတ်ပေါ်သလိုခွေးချင်းကတိစ္ဆာန်တွေရတာတာမှာလျာနဲ့ရတာနဲ့တိုက်တော့လဲဗာစိတ်ပေါ်မလဲပေါ်တာချင်းကတော့အတူတူပဲဒါပေမဲ့လို့အတိတ်သင်္ခါရကသူတို့ကဘယ်ပုံမှာပြစ်ချထားလဲအပယ်လေးပုံဆိုတဲ့ခွေးချင်းကတိစ္ဆာန်ပုံကိုပြစ်ချထားလိုက်တဲ့အခါကျတော့မြင်စိတ်ပေါ်တာချင်းတူတူတော့သူတို့မြင်ရတဲ့အမြင်ကြီးကောင်းသောအမြင်ဖြစ်မလားမကောင်းသောအမြင်ဖြစ်မလားတခြားရဲ့ကျိုးဆက်လားအကုသိုလ်ရဲ့ကျိုးဆက်လားသောဝိုက်သောနေရာဖြစ်တော့သူကလိုက်ပြီးတော့ဖန်တီးပေးနေသေးတာပဲဒီလိုမလားနားနဲ့တန်နဲ့တိုက်တော့ဗာစိတ်ပေါ်မယ
်
နားနဲ့တန်နဲ့လောလောဆယ်တိုက်လို့လောလောဆယ်ကြားစိတ်ပေါ်တယ်ဆိုပေမဲ့လို့လည်းပဲအတိတ်ကံကခွေးချင်းကတိစ္ဆာပုံပို့ပေးလိုက်မယ်ဆိုရင်သူတို့ကြားလိုက်ရတဲ့အတန်ကတော့ကောင်းတဲ့အတန်ဖြစ်မလားမကောင်းတဲ့အတန်ဖြစ်အနန်းကတော့မကောင်းတဲ့အနန်းပဲဖြစ်မှာပဲအရသာကတော့မကောင်းတဲ့အရသာပဲဖြစ်မှာပဲဟောကြီးတို့ယောဂီတွေလို့ကောင်းလို့ရရရွေးစားလို့ရပါမလားမရဘူးเนาะမရဘူးတွေးတိဇာကကောသူတို့ရဲ့တဏ္ဍာမှာကောင်းသောတွေးထိရနိုင်ပါမလားမရနိုင်ဘူးတွေးတော်ဇာကကောင်းသောတွေးရနိုင်ပါမလားအဲဒီတော့ပစ္စုပန်အကြောင်းကြောင့်လောလောဆယ်ပစ္စုပန်ခန္ဓာတွေပေါ်နေတယ်ဆိုပေမဲ့လို့လည်းပဲအတိတ်သင်္ခါရကမကောင်းတဲ့ဘဝများပြစ်ချလိုက်မယ်ဆိုရင်ကောင်းသောအစဉ်တွေးနိုင်ဖို့မလွယ်ဘူးကောင်းသောအတန်တွေးဖို့ကောင်းသောအနတ်တွေးဖို့ကောင်းသောအရာသာတွေးဖို့ကောင်းသောတွေးသည့်စရာတွေးဖို့ကောင်းသောကြံသည့်စရာတွေးဖို့မလွယ်ဘူးအဲ့ဒါတွေဒီတခြားရဲ့ကျိုးဆက်လားအတိတ်သင်္ခါရရဲ့ကျိုးဆက်လားဒီတော့အတိတ်သင်္ခါရမကောင်းခဲ့ဘူးဆိုလို့ရှိရင်ပြစ္ဆုတ်ပံဘဝမှာဘလောက်ပဲကောင်းအောင်ကြိုးစားကြိုးစားမြင်စိတ်မှန်သမျှကလည်းကောင်းမှာမဟုတ်ဘူးကြားစိတ်လည်းနာစိတ်စားစိတ်ရတာကောင်းစိတ်တွေးတော်စိတ်ကောင်းတာတွေတွေးနိုင်ပါမလားတခြားရဲ့ကျိုးဆက်လားအတိတ်သင်္ခါရရဲ့ကျိုးဆက်လားဒါကြောင့်အတိတ်သင်္ခါရနဲ့လုံးဝလွတ်သွားပြီလို့တော့မတွက်နဲ့။နော်။တွယ်ဝဲသောနေရာဖြစ်တော့ပတ်သက်နေသေးတာပဲ။အော်ဘုန်းကြီးတို့ယောဂီတွေကြတော့အတိတ်သင်္ခါရကမကောင်းတဲ့သင်္ခါရလားကောင်းတဲ့သင်္ခါရလား။ကောင်းတဲ့သင်္ခါရကပေါ်ပေလို့တော့ဟောကောင်းတဲ့ဘဝမရောက်ဘူးလားရောက်လာလား။တိုက်နဲ့တာနဲ့ကားနဲ့စိတ်နဲ့ရွှေနဲ့မနေရဘူးလား
။
နေရတယ်။လောလောဆယ်မြင်စိတ်ပေါ်တာကတော့အတိတ်ကံနဲ့မဆိုင်ဘူးလို့ထားခြင်းထား။ပစ္စုပန်မျက်စိနဲ့ပစ္စုပန်အစင်းနဲ့တိုက်လို့မြင်စိတ်ပေါ်တယ်ပစ္စုပန်အကြောင်းကြောင့်ပစ္စုပန်အကျိုးပေါ်တယ်ဘယ်လိုမလားသို့တော်လည်းအတိတ်တုန်းကအကြောင်းကတော့ဟောပတ္တယပတ္တဲ့ကြောင့်လဲသူကပို့ပေးထားတာကိုကတိုက်ကြီးပေါ်ပို့ပေးထားတာကိုမြို့ကြီးပေါ်ပို့ပေးထားတာကိုလူဘဝပို့ပေးထားတာကိုဘယ်လိုမလားဘာလို့လဲပို့ပေးထားပြီးဆိုမြင်သမျှအာယုံတွေမကောင်းတာမြင်ရမလားကောင်းတာမြင်ရမလားကြာသမ ्या အာယုန်သည်ကောင်းတာကြာမှာပဲနံသမ ्या အာယုန်သည်ကောင်းတာနိုင်ရမှာပဲစားသမ ्या အာယုန်ကတော့ကောင်းတာစားရမှာပဲတွေးတိသမ ्या ကတော့ကောင်းတာမတွေးထရဘူးလားတွေးထရမှာလားတခြားရဲ့ကျိုးဆက်လားအတိတ်ကံရဲ့ကျိုးဆက်လားဒီတော့လောလောဆယ်မြင်စိတ်ကြားစိတ်ဆိုတဲ့ခန္ဓာလေးတွေပေါ်တာသည်ပစ္စုပန်အကြောင်းကြောင့်ပေါ်တယ်ဆိုပေမဲ့ကောင်းမကောင်းနဲ့ပတ်သက်လို့ကတော့ဘယ်လိုနဲ့ပတ်သက်နေတော့အတိတ်သင်္ခါရနဲ့ပတ်သက်နေတယ်ဒီလိုမလားဒီတော့အတိတ်သင်္ခါရတိဟုသောကံကကောင်းတဲ့ကံတွေပြုလုပ်ထားမယ်ဆိုရင်က ကောင်းတဲ့အခြင်းကောင်းတဲ့အတန်ကောင်းတဲ့အနံကောင်းတဲ့အရာသာကောင်းတဲ့တွေ့တဲ့စရာမခံစားရဘူးလားအဲ့လိုခံစားရတဲ့အခါတော့ကြာတော့ဩကောင်းတဲ့အခြင်းကလေးကိုမြင်လိုက်ပြီဆိုရင်ဗာစိတ်ပေါ်မယ်မြင်စိတ်ကလေးကလည်းကောင်းနေတာပေါ့ဟုတ်တယ်မလားကောင်းတဲ့မြင်စိတ်တွေကောင်းတဲ့ကြားစိတ်တွေကောင်းတဲ့နံစိတ်တွေကောင်းတဲ့စားစိတ်တွေကောင်းတဲ့တွေ့တဲ့စိတ်တွေမတွေ့ရဘူးလားတွေ့ရမပေါ်ဘူးလားပေါ်လားမလားပေါ်လာမှာပဲဒါဒီတရားရဲ့ကျိုးဆက်လားအတိတ်ကရဲ့ကျိုးဆက်လားဒီနေရာမှာပုံကုတ်တစ်စောင်းတယောက်ဖြန်ကြည့်တာဘာမှမပါဘူးပါရလားကောင်းတာလေးစားနေရတာဘယ်လိုကဖြန်ပြီးတော့အတိတ်ကဖြန်ပြီးလားကောင်းတာလေးကြားနေရတာဘယ်လိုကဖြန်ပြီးတော့ကောင်းတာလေးမြင်နေရတာအတိတ်ကဖြန်ပြီးလို့အဲဒီလိုဆိုရင်ဘုန်းကြီးတော်ပရိသတ်တွေတကယ်လို့များစိတ်မချမ်းသာစရာလေးတွေထက်ခါတခါကြားနေရပါတယ်ဆိုရင်ဘယ်လိုကြောင့်တော့ကိုယ့်ရဲ့တိတ်ကံကညံ့နေတာကိုဒီလိုမဟုတ်လားအဲကောင်းတဲ့အာယုံကလေးတွေပဲထာကရကတွေ့နေရတယ်ဘလို့ကြောင့်တော့မကောင်းတာတွေကြီးပဲတွေ့နေရတယ်ဘလို့ကြောင့်တော့တိတ်နဲ့ဆိုင်တယ်အတိတ်သင်္ခါရနဲ့ဆိုင်တယ်ဒီလိုမဟုတ်လားကောင်းတာတွေစားနေရတယ်ဘလို့နဲ့ဆိုင်တော့မကောင်းတာတွေစားနေရတယ်ကောင်းတာတွေတွေ့ထိနေရတယ်မကောင်းတာတွေတွေ့ထိနေရတယ်အတိတ်သင်္ခါရနဲ့ဆိုင်တယ်ပုဂ္ဂိုလ်တစ်စုံတစ်ယောက်ဖြန်တီးတာပါရလားပုဂ္ဂိုလ်ပေါ်သွားမတင်နဲ့ဓမ္မအပေါ်မှာကြည့်ဟုတ်ရလားဒါမြတ်စွာဘုရားရဲ့ပဋိစ္စသမုပ္ပါဒ်တရားပဲနော်ဒီတော့ပဋိစ္စသမုပ္ပါဒ်တရားကလည်းလည်းပတ်ပတ်သဘောပေါက်မယ်ဆိုပုဂ္ဂိုလ်ပေါ်မှာလုံးဝအာယုံမရောက်တော့ဘူးဘယ်ပုဂ္ဂိုလ်ကြောင့်သလားပါသေးလားဘုရားကဖန်တီးပေးတာပါသေးလားတရားကဖန်တီးပေးတာပါသေးလားဂျမကြီးကဖန်တီးပေးတာပါသေးလားတကောရှင်တွေကဖန်တီးပေးတာပါသေးလားဘလုံးမဖန်တီးပြတာမဟုတ်ဘူးเนาะအတိတ်တုန်းကသင်္ခါရဆိုတဲ့ကံတွေကဖန်တီးပြလိုက်တာအပိအစီချမှတ်ပေးပြီးသားเนาะအတိတ်တုန်းကကိုပြလုပ်ခဲ့တဲ့ကံကအပိအစီချမှတ်ပေးပြီးသားဒီပိစီဖန်တီးပေးပြီးသားเนาะဖန်တီးပေးပြီးသားဟောလောလောဆယ်မျက်စိကြီးနဲ့စိတ်နဲ့တည်းလို့မြင်စိတ်ပေါ်တဲ့ဒါကလောလောဆယ်နိကတော်အကြောင်းလေးပဲဟောရလားအဲ့ဒီတော့အတိတ်ကာလတုန်းကပြုလုပ်ခဲ့ဘူးတဲ့ဝိဇ္ဇာသင်္ခါရဆိုတဲ့အုပ်စုကြောင့်ပစ္စုပ္ပန်မှာဘာအုပ်စုတွေဖြစ်တော့ဝိညာဉ်၊နာယုတ်၊သလယရဏ၊ခန္ဓာ၊ဝေဒနာမဖြစ်ဘူးလားပညာအနေနဲ့ပြောမယ်ဆိုအတိတ်ကောင်းတဲ့ကံကြောင့်ပစ္စုပ္ပန်မှာဘယ်ပုံမှာရောက်မလဲလူပုံနဲ့နတ်ပုံရောက်မယ်အတိတ်ကမကောင်းတဲ့ကံဆိုရင်ဘယ်ပုံရောက်မလဲအတိတ်တုန်းကဇန်နေလောက်ခဲ့ရင်ဘယ်ပုံရောက်မလဲအကဘုန်းကြီးယောဂီတွေမြမဘုံဟောရလားဒီလိုဆိုတော့အတိတ်တုန်းကဇံမရှိခဲ့တာသိကြနေပြီဟုတ်တယ်မလားအကောင်းတာတွေမလောက်ခဲ့ဘူးလားလောက်ခဲ့တဲ့အတွက်ကောင်းတဲ့ဘုံမရောက်ခဲ့ဘူးလားရောက်နေတယ်ဒီတော့အတိတ်တုန်းကကောင်းတဲ့ကံတွေလောက်ခဲ့ဘူးလားမသိကြဘူးလားအကောင်းတဲ့ဘုံရောက်ပြီရောက်냐တော့လည်းပဲမကောင်းတာတွေမြင်နေရတာလေးတွေရှိနေသေးတယ်မကောင်းတာကြားနေရတာလေးတွေရှိနေသေးတယ်ရှောင်လို့လို့ရလားလုံးဝအားလုံးသဲလဲစင်ကောင်းပြီလို့ပြောနိုင်ရလားမကောင်းအဲ့ဒီလိုမပြောနိုင်ဘူးဆိုတော့အတိတ်တုန်းကတခြားကံကြောင့်အဲ့ဒီလိုဖြစ်နေတာလားအကုသိုလ်ကံကြောင့်ဖြစ်နေတာလားဒီတော့အတိတ်တုန်းကကိုလုံးခဲ့တာကိုကကောင်းကံနဲ့လည်းပါတယ်မကောင်းကံလည်းပါကောင်းကံကြောင့်ကောင်းတဲ့နေရာရောက်ပေမဲ့မကောင်းကံတွေကြောင့်မကောင်းတာတွေတွေ့နေရတာပေါ့ဘလို့ကဖြန်ပြီးတော့ကံကဖြန်ပြီးတာပုဂ္ဂိုလ်တ attva ဖြန်ပြီးတာဟုတ်ရဲ့လားကဲအဲ့ဒီလိုအတိတ်တုန်းကကံကပစ္စုပ္ပန်ခန္ဓာရောက်ဖြန်ပြီးပြလိုက်တဲ့အခါကျတော့ပစ္စုပ္ပန်ခန္ဓာလေးတွေမရဘူးလားရ။အဲ့ဒီရလာတာတခြားတရားတွေလားအကျိုးတရားတွေလား။အဲ့ဒီအကျိုးတရားတွေပေါ်မှာမချိနဲ့ရင်ဘုန်းကြီးတို့ယောဂီတွေရဲ့တဏ္ဍာမှာတခြားဖြစ်မလားဒေါသဖြစ်မလား။ချိနဲ့နေရင်တခြားဖြစ်မလားတဏ္ဍာဖြစ်မလား။ဝရဏပစ္စယတဏ္ဍာဝရဏပစ္စယဒေါသဝရဏပစ္စယမောဟဒီလိုမလား။အကျဉ်းနဲ့နေတယ်ဆိုရင်ဘာဖြစ်မှာလဲတဏှာတွေဖြစ်နေမှာပဲရလာတဲ့ကြိုးတရားကလေးတွေအပေါ်မှာကျဉ်းနဲ့နေရင်ဘာဖြစ်မလဲမကျဉ်းနဲ့ရင်ဒေါသဖြစ်မယ်အမှုမဲ့မှတ်မဲ့နေရင်ဘဝဖြစ်မယ်ဒါကတော့တာမန်ပေါ့နော်ပရိစ္ဆေသမုပ္ပါဒ်တရားတော်နဲ့ကြည့်လိုက်မယ်ဆိုရင်ကျဉ်းနဲ့သည်ဖြစ်စေမကျဉ်းနဲ့သည်ဖြစ်စေဝရဏပစ္စယဘာတယ်လဲတဏှာဖြစ်မှာပဲကျဉ်းနဲ့တယ်ဆိုတာကလည်းတဏှာရှိလို့ကျဉ်းနဲ့တာဘာရှိလို့ကျဉ်းနဲ့တာဩဒီအရာအာယုံလေးနဲ့တွေ့ရတာကျဉ်းနှလိုက်တာဘာရှိလို့တော့တဏှာမရှိရင်ကျဉ်းနှတာလည်းမရှိဘူးမကျဉ်းနှတာလည်းမရှိဘူးဒီလိုမလားဩဒီအာယုံလေးတွေ့ရတာမကျဉ်းနှဘူးငါမကျဉ်းနှဘူးငါစိတ်ပြတ်ပါတယ် ငါစိတ်ဆင်းရဲပါတယ်တခြားအကြောင်းခံတာလားတဏှာအကြောင်းခံတာတဏှာအကြောင်းခံတာကိုကကောင်းတာလေးတွေမျှော်မှန်းထားတဲ့တဏှာကရှိနေတော့မကောင်းတာနဲ့ကြုံတဲ့အခါမှာစိတ်တွေချမ်းသာမှလားစိတ်တွေဆင်းရဲမှလားဘလို့ခြေခံတော့အဲ့ဒါကြောင့်မလို့နော်စိတ်ချမ်းသာတယ်ဆိုတာလဲတခြားအကြောင်းခံတာလားတဏှာအကြောင်းခံတာကျင်တတ်တယ်ဆိုတာလဲတဏှာမကျင်တတ်ဘူးဆိုတာလဲတဏှာပဲဒီလိုမလားအဲ့တော့ကျင့်တတ်တာလဲတဏှာမကျင့်တတ်တာလဲတဏှာခြေခံပြီးတော့ဖြစ်တာမလို့ဝေဒနာပစ္စယဘယ်လိုပြောလိုက်လဲတဏှာလို့ပြောလိုက်တာပဲဥပေက္ခပြောလိုက်ပြန်တော့လည်းပဲနော်အမှုမှန်မှန်မှန်နေလိုက်ပြန်တော့လည်းပဲစိတ်တွေမချမ်းသာဘူးလားချမ်းသာနေလားချမ်းသာတော့လည်းမကျင့်တတ်ဘူးလားကျင့်တတ်နေလားကျင့်တတ်တာလဲတခြားလားတဏှာလားပြီးတော့ဟောဒီနေရာမှာဘာဝေဒနာပဲပေါ်ပေါ်ဝေဒနာပစ္စယတဏှာရောရောတဏ္ဏဖြစ်တာကတဏ္ဏစောစောတဏ္ဏဖြစ်တော့ဥပါဒံအဲဒီဥပါဒံလေးဖြစ်လာပြီဆိုအဲဒီကျင်နှံ့မှုလေးအကြောင်းပြုမကျင်နှံ့မှုလေးအကြောင်းပြုပြီးတော့ကာယကဝစီကမနောကနေထပ်ပြီးတော့ဖြစ်သေးတာပဲမဖြစ်ဘူးလားဖြစ်လားကာယကဝစီကမနောကနေထပ်ပြီးတော့ဘယ်ပြန်ရောက်သွားလဲသင်္ခါရနေရာပြန်ရောက်သွားတာပဲကောင်းတာတွေလုံးမယ်မကောင်းတာတွေလုံးမယ်ဟုတ်ရဲ့လားကောင်းတာတွေလောက်ခန့်ရင်အနာဂတ်မှာတခြားဘဝရောက်မှာလားကောင်းတဲ့ဘဝရောက်ပါလားအရာတိတခြားလားဇာတိလားမကောင်းတာတွေလောက်ခန့်ရင်တခြားဘဝရောက်မလားမကောင်းတဲ့ဘဝရောက်မလားအဲ့ဒါလည်းတခြားလားဇာတိလားဇာတိဖြစ်တော့ဘယ်လိုဖြစ်မယ်သရမရဏဖြစ်မယ်ဟုတ်ရဲ့လားဇာတိသရကခန္ဓာ၅ပါးဖြစ်တာသရသရကခန္ဓာ၅ပါးရင်တာမရဏသရကခန္ဓာ၅ပါးပြက်တာနော်ခန္ဓာ၅ပါးဖြစ်လာရင်ဒီတန်းနေမှလားပြက်မှလားပြက်မှာပြက်တာကမရဏဖြစ်တာကဇာတိအပြည့်နဲ့ဖြစ်တဲ့ဈာမတည်နေတာကသရာဇာတိနဲ့သရာမရဏသည်တခြားကြောင့်ဖြစ်တာလားဟောဒီကံတွေကြောင့်ဖြစ်တာလားကံတွေကြောင့်ခန္ဓာဘယ်နှပါးရလဲအဲ့ဒီခန္ဓာ၅ပါးဖြစ်တာသည်ဇာတိရင်းတာသည်သရာပြက်တာသည်မရဏ။ဩဒီလိုဆိုတော့မြတ်စွာဘုရားကပြောတယ်နော်မင်းတို့အနာဂတ်ဘဝဘယ်ဘုံဘယ်ဘဝဘယ်ဌာနဘယ်ရောက်ရောက်ွားတဲ့ရောက်ချင်တဲ့နေရာရောက်တဲ့ဥနာသိနဲ့မင်းတို့တွေ့မှာပဲတဲ့ဒါပြောခြင်းလို့ဟောဒီနေရာမှာဇာတိသရမရဏလို့နာမည်တပ်ပေးထားတာအမှန်ကတော့ဇာတိသရလည်းခန္ဓာ၅ပါးသရသရလည်းခန္ဓာ၅ပါးမရဏသရလည်းဟောဒီနံပါတ်1ကွယ်မှာရှိနေတဲ့တရားတွေနဲ့မတူဘူးလားတူနေလားနံပါတ်1ကွယ်တော့ကတော့ဇာတိသရမရဏလို့မပြောဘူးခန္ဓာ၅ပါးလို့ပြောတယ်ဘာဖြစ်လို့တော့ခန္ဓာ၅ပါးသဘောသိစေချင်တာကိုဟုတ်တယ်မလားပြစ္ဆောက်ပံဘွားမှာဗာသိစေခြင်းတာလဲခန္ဓာ၅ပါးအကြောင်းသိစေခြင်းလို့နံပါတ်1အကွယ်မှာဗာရီပြထားလဲခန္ဓာ၅ပါးပြထားတယ်ဟောနံပါတ်1အကွယ်အနာကကြတော့ခန္ဓာ၅ပါးကသိပြီးသွားပြီချက်ပြောစရာမလိုတော့ဘူးပြောခြင်းတာကမင်းတို့ဒီဘွားမှာကုသိုလ်ပြုလို့ပဲနောက်ဘွားမှာနတ်ပြည်လူပြည်ရောက်ရောက်ဒီဘွားကုသိုလ်ပြုလို့နောက်ဘွားမှာအပယ်လေးပါပဲရောက်ရောက်ဘယ်ပုံပဲရောက်ရောက်กว่าဘဝရလာရင်တော့ဩနာတိမကင်းပါဘူးလို့တန်ဝေကာလေးရစီခြင်းလို့အနာဂတ်ဘဝနံပါတ်၄ခွတ်မှာဘာတွေပြထားလဲဇာတိရဲ့သရာရဲ့မရဏရဲ့အဲ့ဒါကိုကြိုတင်ပြီးတော့မြင်လိုက်မယ်ဆိုရင်ဩငါတို့ရထားတဲ့ဘဝခန္ဓာငါးပါးဘလောက်ပဲကောင်းကောင်းဖြစ်ပြီးပြတ်တတ်တယ်ဘာသစ္စာတော့ဟိုချင်းဆင်းရဲလဲမလွတ်ဘူးနာချင်းဆင်းရဲလဲဒုက္ခသစ္စာခန္ဓာကိုယ်ကြီးပဲဩနာတိမကင်းတဲ့ခန္ဓာကိုယ်ကြီးပဲဒီခန္ဓာကင်းရနိဗ္ဗာန်ချတာငါတို့ရအောင်ကြိုးစားမယ်ဆိုတော့တန်ဝေကာလေးတွေပစ္စုပ္ပန်ဘဝမှာမပေါ်နိုင်ဘူးလားပေါ်နိုင်တယ်။အဲဒါကြောင့်အနာဂတ်ကိုကြိုကြည့်ရင်ဘာတွေ့မှာလဲဇာတိသရမရဏအဲဒီအနာဂတ်ကိုကြိုကြည့်ရင်အနာဂတ်ခန္ဓာရကျင်စရာကောင်းတဲ့ခန္ဓာလားမရကျင်စရာကောင်းတဲ့ခန္ဓာလားဩနာတိကင်းလို့လားမကင်းလို့လားဩနာတိမကင်းလို့ရကျင်စရာကောင်းတဲ့ခန္ဓာဘာမှမရှိဘူးဒီလိုဆိုတော့ပြစ္ဆုံးမှာခန္ဓာ၅ပါးကိုအကြောင်းပြုပြီးတော့နောက်အနာဂတ်မှာအလားတူခန္ဓာမျိုးမပေါ်အောင်ဘာလို့ကြားရမှာလဲစူးစမ်းကြားရမှာပဲဘာလို့ရမှာလဲအဲ့ဒီသဘောကိုသိစေခြင်းလို့ဟောဒီအလွှာ၄ခုနဲ့ကျေးဇူးမပြုဘူးလားပြုပေးခဲ့လားအတိတ်တုန်းကအကြောင်းအကျောင်းပြစ္ဆုံးပါမှာဘာတွေရတော့ခန္ဓာတွေရတယ်ပြစ္ဆုံးပါမှာအကြောင်းတွေထပ်ပြုလို့အောင်မယ်ဆိုရင်အနာဂတ်မှာဘာတွေရမယ်ဟောနာတိကင်းမလားဩနာတိမကင်းတဲ့ခန္ဓာကိုယ်ကြီးလိုချင်စရာကောင်းတာလားမလိုချင်စရာကောင်းတာလားဒီလိုဆိုရင်ရအောင်ကြိုးစားရမလားမရအောင်ကြိုးစားရမလားဘာနဲ့ကြိုးစားမယ်မဲ့နဲ့ကြိုးစားမယ်ဘလို့အားကုန်မယ်မဲ့အားကုန်မယ်မဲ့ဆိုတာတခြားလားဝိပဿနာဉာဏ်လား วิปัสสนาญาณในอาก็တော့ဖြစ်ပြည့်မြင်ဖြစ်ပြည့်မောဖြစ်ပြည့်တွေဆုံးမယ်ဆိုလို့ရှိရင်อนาคခန္ဓာရပါအောင်မလားอนาคခန္ဓာမရတော့ရင်ဩနာသိတွေ့အောင်မလားဒုက္ခသစ္စာတွေ့အောင်မလားဒုက္ခသစ္စာငြင်းရင်ဒုက္ခသစ္စာချုပ်တာဒီဒုက္ခနေတော့တော့အဲ့ဒါနိဗ္ဗာန်ပဲလို့အဲ့ဒီလိုသဘောပေါက်ပြီးတော့ဝိပဿနာဉာဏ်လေးအာကိုပြီးနိဗ္ဗာန်ချမ်းသာရအောင်ကြိုးစားကြပါလို့တိုက်တွန်းရင်나이စီလို့တာရုခေါ်တော့ကြအောင်ဆို